မင်္ဂလာပါခင်ဗျာဒီတစ်ပတ်မမတသားစကားများအစီအစဉ်မှာပြီးခဲ့တဲ့ပတ်အတွင်းမြန်မာနိုင်ငံရဲ့ခူးပြောင်းကာလလွှတ်တော်တွင်ထူးခြားတဲ့ပြောစကားတချို့နဲ့သမရလောင်းရွေးချယ်တင်မြှောက်တိုင်နဲ့ပတ်သက်လို့ပြောစကားတချို့ကိုပြန်ပြီးတင်ပြချင်ပါတယ်နိုင်ငံတော်ပိုင်မြေစီမံကိန်းနဲ့စက်ရုံတွေကိုပုဂ္ဂလိကထံပြောင်းလဲလွှဲနေတာတွေကိုစီစစ်ဟန်တာပေးဖို့အရေးပေါ်အဆိုမှာပါဝင်ဆွေးနွေးခဲ့တဲ့ NLD ပါတီစေတုရမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးကျော်အောင်လွန်ရဲ့ဆွေးနွေးချက်တွေကိုလွှတ်တော်မှတ်တမ်းကနေပယ်ဖျက်ပေးဖို့တမသာကိုယ်စားလှယ်တွေကတောင်းဆိုလိုက်ပါတယ်မလာရှိရနေကပြည်သူ့လွှတ်တော်အစည်းအဝေးမှာဒီလိုတောင်းဆိုခဲ့တဲ့အကြောင်းပြည်သူ့လွှတ်တော်ဥက္ကဋ္ဌဦးဝင်းမြင့်ကတဝန်လွှာဖတ်ပြခဲ့ပါတယ်
။တမတော်သားလွှတ်တော်ပူဇော်များကစေတုဒ္ဓရာမေဆန္ဒနယ်မှဥကျော်အောင်လွင်ဤဆွေးနွေးချက်များမှတပြောင်းတော်ချင်းဤစီမံကိန်းကပ္ပစာ20ဤတည်းမြေကိစ္စနှင့်ပတ်သက်သောအချက်လက်များကန့်ကွက်ပါကြောင်းနှင့်ပြည်သူ့လွှတ်တော်မှတ်တမ်းများမှပြည့်ပြည့်ပြီးနိုင်ပါရန်တင်ပြလာပါတယ်။
ပြည်သူတွေရဲ့ဆန္ဒကိုအပြည့်အဝအကောင့်ထဲမှာပေါ်နိုင်ခင်မှာတိုင်းပြည်အေဂျင့်တည်ငြိမ်စွာနဲ့လိုရာပန်းနိုင်ကိုရောက်ဖို့အတွက် NLD မျိုးသားဒီမိုကရေစီဖွဲ့ချုပ်ကရွေးချယ်လိုက်တဲ့သမရနဲ့ဒုသမရလောင်းတွေကိုဉာဏ်ပညာအမျှော်အမြင်နဲ့ဝိုင်းဝန်းထောက်ခံပေးကြဖို့ဒေါက်ဆန်းစုကြည်ကပြည်သူတွေကိုတိုက်တွန်းလိုက်ပါတယ်။သမရအရေးချင်သတ်မှတ်ချက်ပုံမှန်59စာလုံးပြင်နိုင်ဖို့အတွက်ဒေါက်ဆန်းစုကြည်နဲ့ကာကွယ်ဦးစီးချုပ်တွေ့ဆုံညှိနှိုင်းရမှာအဆင်မပြေဖြစ်ခဲ့တယ်ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့ပြီးတဲ့နောက်မလ10ရက်နေ့မနေ့ပိုင်းကသမရလောင်းအမည်စင်းနေလွတ်တော်မှာမတင်သွင်းခင်မှာပြည်သူတို့ပန်ကြားချက်ခေါင်းစဉ်နဲ့ဒေါအောင်ဆန်းစုကြည်ကလက်မှတ်ရေးထိုးကြေညာချက်ထုတ်ပြန်လိုက်တာဖြစ်ပါတယ်။တစ်ဆက်တည်းမှာလည်းဒေါအောင်ဆန်းစုကြည်ရဲ့ငွေတငယ်ချင်းဖြစ်ပြီးဒေါခင်ကြီးဖောင်ဒေးရှင်းအလုံးမှုဆောင်အဖွဲ့ဝင်ဦးထင်ကျော်ကိုပြည်သူ့လွတ်တော်ကနေ NLD ကိုယ်စားလှယ်တွေကရွေးချယ်အဆိုပြုခဲ့တာဟာသစ္စာရှိမှုနဲ့တိုင်းပြည်ပေါ်အလုံးကျွေးပြုနိုင်မှုတွေကြောင့်ဖြစ်တယ်လို့ NLD ပါတီမူဝါဒရေးရာနဲ့အသွင်ကူးပြောင်းရေးကိစ္စရများဆိုင်ရာပြောခွင့်ရသူဒေါက်တာဇော်မြင့်မော်ကပြောလိုက်ပါတယ်။မလာဆယ်ရနေ့ကသမရလောင်းရွေးချယ်မှုတွေနဲ့ပတ်သက်လို့ဒေါက်ဆန်းစုကြည်နဲ့ NLD ကိုယ်စားလှယ်တွေတွေ့ဆုံပြီးသတင်းထောက်တွေနဲ့တွေ့ရမှာဒေါက်တာစောမြင့်မောင်ကအခုလိုပြောနေတာဖြစ်ပါတယ်
။ဦးတင်ကျော်ရဲ့မိသားစု background ကိုကြည့်လေစမ်းပါ။ဦးဝင်ရဲ့တာပညာတတ်နော်ဒေါက်ကင်ဂျီဖောင်ဒေးရှင်းမှာလှုပ်လာတာလေဒေါက်ကင်ဂျီဖောင်ဒေးရှင်းနဲ့လှုပ်လာလိုက်တာနော်သူမျိုးသမီးကလည်းတော်ကိုယ်စားလှယ်တဲ့အစီအတွေ့လုံးဝရှိတယ် NLD ကိုသစ္စာရှိတာမမင်းနဲ့နော်ရည်သွေးရှိတယ်ငါကြားလေးရောက်ခဲ့တယ်ဘာဘွယ်လို့နေကြပညာရေးချင်းရဘယ်သူလဲမဆိုပြိုင်နိုင်တဲ့လူတယောက်နော်အဲ့တည်းရေးလိုက်တာပါတစ္ဆာရှိမှုမင်းနောက်ကျတော့အရေးသေးရှိနော်အဲ့တော့ဒီဟာအချက်တည်းနဲ့ပြည့်စုံတဲ့အတွက်ရေးတာပဲအတင်းက
ျဒေါက်တာဇော်မြတ်မောင်ပြောတော်တာပါချင်းတိုင်းသားတယောက်အနေနဲ့ဒုသမရလောင်းအဖြစ်ရွေးချယ်အဆိုပြုခံရတာကိုဂုဏ်ယူကြောင်းတိုင်းသားအရေးကိစ္စတွေကိုဦးစားပေးဆောင်ရွက်သွားမှာဖြစ်ကြောင်းအမျိုးသားလွှတ်တော်မှာဒုတိယသမရလောင်းတူအဖြစ်အဆိုပြုခံရတဲ့ဦးဟင်နရီဘန်တီယူကပြောကြားလိုက်ပါတယ်မလာဆယ်ရက်နေ့ကမြို့သားလွှတ်တော်ရွေးကောက်ခံကိုယ်စားလှယ်အစုဖွဲ့အစည်းအဝေးပြီးမှမြို့သားလွှတ်တော်ကိုယ်စားလှယ်ဦးဟင်နရီဗန်တီယူကသတင်းမီဒီယာတွေကိုပြောခဲ့တာဖြစ်ပါတယ
်ဒီလွှတ်တော်ရဲ့အခင်းကျင်းကိုပဲပြောပြောပေါ့နော်အခုကျွန်တော်ဒီတောင်ပြည်အတာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကျွန်တော်တိုင်းသားတွေအပေါ်မှာဘာလို့ထိအောင်အလင်းနဲ့ထားတယ်ဆိုတာကျွန်တော်ကပေါ်လွင်ပါတယ်ချစ်ရှေ့ရှောက်နိုင်ငံတော်တည်ဆောက်တဲ့နေရာမှာဒါကျွန်တော်တိုင်းသားတွေအနေနဲ့တိုင်းနိုင်ငံရဲ့ဖက်ခံတဲ့အကောင်ဆုံးဖြစ်အောင်ဝမ်းပြီးတော့ဒါကျူးစားပြီးတော့ဆောင်ရွက်ပါမယ်ဆိုတာလည်းကျွန်တော်ပြောချင်ပါတယ်
။ဦးဟင်နရီဗန်တီယူပြောသွားတာပါ။ NLD ပါတီကတိုင်းရင်းသားတွေကိုနေရာပေးအလေးထားတာကိုတွေ့မြင်ရတဲ့အတွက်နေရာယာရုရသည်ဖြစ်စေမရသည်ဖြစ်စေပူးပေါင်းဆောင်ရွက်သွားမယ်လို့ AMB ရခိုင်မျိုးသားပါတီပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါခင်စောဝေကပြောလိုက်ပါတယ်။မလ17ရက်နေ့ကသမရလောင်းရွေးချယ်မှုနဲ့ပတ်သက်လို့မေးမြန်းရမှာဒေါခင်စောဝေကအခုလိုပြောကြားခဲ့တာဖြစ်ပါတယ်။
ပြည်ထောင်စုလွှတ်တော်အတွင်းမှာပေါ့နော်အခုသမတရွေးချယ်တဲ့မှာအမျိုးသားလွှတ်တော်မှာလည်းရှင်းတိုင်းရင်းသားကိုပေးထားပါတယ်နောက်တစ်ခါလွှတ်တော်ဥက္ကဋ္ဌအနေနဲ့လည်းပြည်သူ့လွှတ်တော်မှာဆိုလို့ရှိရင်ဒုဥက္ကဋ္ဌကိုဟိုတိုင်းရင်းသားလူမျိုးဖြစ်တဲ့ဦးတိခွန်မြတ်ကိုပေးပါတယ်နောက်တစ်ခါအမျိုးသားလွှတ်တော်မှာကြတော့အန်တီတို့ရခိုင်ပါတီကဦးအေးတာအောင်ကိုပေးပါတယ်ဒါတွေကိုချင်းချင်းအပြင်တိုင်းရင်းသားတွေကိုပေါ့နော်နေရာပေးလာတယ်တိုင်းရင်းသားတွေနဲ့အတူတူကလက်တွဲပြီးလှုပ်ချင်တဲ့ဆန္ဒတွေရှိတဲ့အတွက်အခုတစ်ခါဝန်ကြီးရွေးချယ်မှုအပေါ်မှာလည်းအန်တီတို့တိုင်းရင်းသားတွေဖက်လာကပါလာမယ်လို့မျှော်လင့်ပါတယ်ရခိုင်ပါတီအနေနဲ့ကလည်းတယောက်စား2ယောက်လောက်တော့ပါလာနိုင်ပါတယ်တကယ်လို့သူတို့တာဝန်ပေးမယ်ဆိုရင်လည်းအန်တီတို့ဖက်ကပေါ့နော်ပါတီကိုတင်ပြပြီးလက်တွဲဆောင်ရွက်သွားမှာပါမပေးဘူးဆိုရင်လည်းအန်တီတို့ဟိုလွတ်တော်အတွင်းရပဲပေါ့နော်အပြင်ကနေပြီးတော့အန်တီတို့ပူပေါင်းဆောင်ရွက်သွားမှာပါအန်တီတို့ကဒီအစိုးရရရှိမရရှိရဲ့အဓိကမဟုတ်ပါဘူးအန်တီတို့အနေနဲ့ကိုရခိုင်ပြည်နယ်အပါအဝင်တခြားတိုင်းရင်းသားတွေအရေးပေါ့နော်နောက်တစ်ခါအန်တီတို့ဒီပြည်ထောင်စုမြန်မာနိုင်ငံတော်ရဲ့အကျိုးစီးပွားနော်အဲ့ဒါတွေကိုအတူတူကပူပေါင်းဆောင်ရွက်သွားဖို့ဆန္ဒအများကြီးရှိပါတယ
် AMB ပါတီကဒေါက်ခင်စောဝေပြောသွားတာပါ ပုံမှန်ဆက်ရှင်တဲ့ဆန္ဒပြသူစီတန်းလှဲ့လေသဘောထားဖော်ထုတ်သူတွေကိုအေးအေးယူဖမ်းဆီးနေရတွေကိုလက်မခံတဲ့အတွက်ဒီပုံမှန်နဲ့အမှုဖွင့်အေးအေးယူတာတွေကိုသူ့အနေနဲ့အာမခံမယူသလိုဒဏ်ကြေးငွေလည်းပေးဆောင်သွားမှာမဟုတ်တဲ့ကြောင်း88မျိုးဆက်ကျောင်းသားများငြင်းချင်းနဲ့ပွင့်လင်းလူဖွဲ့စည်းကမှမီးမီရပြောလိုက်ပါတယ်။မလာ9ရက်နေ့ကတရားရုံးကနေအင်းစိန်ကျင်းထောင်ကိုဖမ်းဆီးချုပ်နှောင်တာမခံရမီ RFA ကမေးမြန်းရမှာမှမီးမီရအခုလိုပြောရတာဖြစ်ပါတယ်။
ဒီပုံမှန်88ရဲ့နောက်ဆက်တွဲပါပြစ်တဲ့ဟာဒီမိုကရေစီနိုင်ငံတစ်ခုကိုဂုဏ်သိက္ခာအရလည်းညှို့နှံစေပါတယ်နောက်တစ်ခုကကျမတို့ပြည်သူတွေရဲ့ဆန္ဒကိုလည်းဆန့်ကျင်ရကြတယ်ပြည်သူတွေကိုလည်းဝင်တော့ဝင်ပို့ဖြစ်စေတဲ့ပြည်သူတွေကိုဖိနှိပ်ချုပ်ချယ်တဲ့နောက်ဆက်တွဲပြစ်မှုပြစ်ဒဏ်ပုံမှန်တစ်ခုဖြစ်တယ်အဲ့အတွက်ကြောင့်မလို့ဒီပုံမှန်88နဲ့ပတ်သက်ပြီးတော့ကျမတို့88မျိုးဆက်အပါအဝင်တခြားသောဖွဲ့စည်းများဟာဒီပုံမှန်88ကိုလက်မခံနိုင်တဲ့အကြောင်းလည်းဆန္ဒထုတ်ပေါ်ပြီးဖြစ်ပါတယ်အဲ့အတွက်ကြောင့်မလို့ကျမအခုချိန်မှာကျမကိုဒီပုံမှန်88နဲ့တရားစွဲဆိုတဲ့ကိစ္စမှာဘယ်လိုမှပူပေါင်းပါဝင်ဆောင်ရွက်မှာလည်းမဟုတ်ပါဘူးကျမအာမခံလည်းယူမှာမဟုတ်သလိုအဲဒဏ်ငွေလည်းဆောင်မှာမဟုတ်ပါဘူ
း88မျိုးဆက်အကြောင်းသူမမီမီပြောကြတော့တာပါခင်ဗျာအခုတော့မမသားသားစကားများစီစဉ်အောင်လောက်ပါပြီခင်ဗျာကြီးစုနားဆင်ကြသူအားလုံးကိုအထူးကျေးဇူးတင်ပါတယ်မင်္ဂလာပေါင်းနဲ့ပြည့်စုံကြပါစေခင်ဗျာ